အေးရချင်းဝေတမချက်တွေကိုကြော်လွန်ဖောက်ပြမှုနဲ့ပုဂ္ဂလိကဘဏ်ခုနှစ်ခုကိုအရေးယူမယ်လို့စစ်ကောင်စီကကြေညာလိုက်တာကြောင့်ဘဏ်လုံငန်းတွေမှာရိုက်ခတ်လာမှာဆိုရင်နေကြပါတယ်စစ်ကောင်စီကပုဂ္ဂလိကဘဏ်တွေကိုအရေးယူမယ်အစီအစဉ်ကြောင့်နောက်ဆက်တွဲကြုံရနိုင်တဲ့အကျိုးဆက်တွေပေါ်စီးပွားရေးလေးလာသုံးသပ်သူနဲ့ဘဏ်သုံးဆွဲသူတွေရဲ့အမြင်ကိုရှာကိုကစစ်ဆေးထားတာကိုမှတ်အေး လုပ်ငန်းများဖွံ့ဖြိုးရေးဘဏ် UAB ဘဏ်မြန်မာမက်ထရိုဘဏ်နဲ့စောက်လုပ်ရေးအိမ်ယာနဲ့အခြေခံအဆောက်အုံဖွံ့ဖြိုးရေးဘဏ်တို့ဟာအိမ်ယာချင်းငွေဆိုင်ရာဗဟိုဘဏ်သတ်မှတ်ထားချက်ထက်ကျော်လွန်ပြီးတော့ဖောက်ပြက်ခဲ့တယ်ဆိုပြီးစစ်ကောင်စီကကြေညာလိုက်တယ်လို့အဲ့ဒီဘဏ်ခုနှစ်ခုကတာဝန်ရှိသူတွေကိုအရေးယူသွားမယ်အပြင်စီစစ်ကြီးကြပ်မှုအားနည်းခဲ့တဲ့ဗဟိုဘဏ်တာဝန်ရှိသူတွေကိုလည်းဖော်ထုတ်ပြီးတော့အရေးယူသွားမယ်လို့ဖော်ပြထားပါတယ်။ဒီလိုအရေးယူတဲ့အချိန်အပေါ်ဘဏ်လုပ်ငန်းလေးလာသုံးသက်သူစီးပွားရေးပညာရှင်တယောက်ကသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
။တစ်ချက်ကတော့ဗဟိုဘဏ်ကသူတို့လုံးလုံးတည်ပေါ့နော်။စီကံထိန်းတယ်ဆိုတော့ပြကျင်လာလည်းဖြစ်နိုင်ပါတယ်။ဒါကတော့တာမန်အဖြစ်ပေါ့လေ။ဒါပေမဲ့လက်ရှိချိန်ကစစ်ကောင်စီကောင်ကဖိအားပေးလို့အင်ကန်ဒီတဲ့တားရီကုန်စည်လုံးတဲ့တားရီကိုထိမှုတူတာရဲဆိုတာပို့ပြီးတော့ဖြစ်နိုင်ခြင်းများတယ်။နောက်တစ်ခုကလူတွေတချို့ဟိုသင်္ကာမကင်းတဲ့လူပေါ့။တချို့လုပ်ငန်းရှင်တွေကိုပဲကွက်ပြီးရေးရသလားပေါ့။ဒါလည်းမဖြစ်နိုင်ဘူးလို့ပြောလို့မရဘူး။လက်ရှိချိန်ကအချိန်နဲ့အရေးယူမယ်ဆိုရင်ဘယ်ကမှမလိုဘူး။ဘိုးတော်ကလည်းအချိန်ဖောက်ကြတယ်။ဟိုလည်းဆက်ဖောက်နေကြတော့မယ်။တစ်ချက်နှစ်ချက်ရှိတယ်။တခုကတော့ဟိုအချိန်တွေကပြည်ကြောင်လောက်ကြာလာရှိတယ်လို့အခွင့်အရေးယူပြီးတော့အများထုတ်ပြီးလောက်ကြာလာလည်းရှိတယ်။ဘယ်လိုကြီးရတာကတော့ဟိုနေရာကြဟိုသွားနေတာမဟုတ်တာတော့သိကြပါလေဆိုတော့ဒါရဲ့အကျိုးသက်မှုကလည်းဟိုအကျိုးသက်မှုကောင်းကြတော့မရှိပါဘူ
းစစ်ကောင်စီရဲ့ထုတ်ပြန်ချက်ဘန်အလိုက်ငွေပို့ထုတ်ချီးတဲ့ပမာဏပေါ်ပြချက်တွေအရစောက်လို့ရင်အင်ယာနဲ့အခြေခံအဆောက်အုံဖွံ့ဖြိုးရေးဘဏ်ကဘဝဘဏ်သတ်မှတ်ပမာဏထက်16.34ရာခိုင်နှုန်းကျော်လွန်ပြီးတော့ထုတ်ချေးထားပြီးတော့အများဆုံးပို့ထုတ်ချေးထားတဲ့ဘဏ်လို့စစ်ကောင်စီကပြောပါတယ်။ရိုးမဘဏ်က17ရာခိုင်နှုန်းမြန်မာနိုင်ငံသားများဘဏ်က8.64ရာခိုင်နှုန်းအေယာဝတီဘဏ်က1.96ရာခိုင်နှုန်းအသီးစားနဲ့အလက်စားလုပ်ငန်းများဖွံ့ဖြိုးရေးဘဏ်က1.31ရာခိုင်နှုန်း UAB ဘဏ်က3.38ရာခိုင်နှုန်းနဲ့မြန်မာမက်ထရိုဘဏ်က3.39ရာခိုင်နှုန်းအစရှိတဲ့ရာခိုင်နှုန်းတွေပို့ထုတ်ချီထားတယ်ဆိုပြီးတော့ဖော်ပြထားတာပါဒီလိုကျော်လွန်ထုတ်ချီထားတဲ့ဘဏ်ခုနှစ်ခုကတာဝန်ရှိသူတွေကိုစစ်ကောင်စီကဥပဒေနဲ့အညီအရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့စစ်ကောင်စီဗဟိုဘဏ်ရဲ့ငွေကြေးကြေးရေးအဖွဲ့အစည်းများဥပဒေပုံမှန်154အရထိရောက်တဲ့ဒဏ်ကြေးပေးဆောင်စေမယ်ဆိုပြီးတော့လည်းပြောပါတယ်ပြည်တွင်းနိုင်ငံရင်းနဲ့စီးပရိပခါတွေနောက်ဆက်တွဲစီးပွားရေးအကြံတွေရင်ဆိုင်နေချိန်မှာစစ်ကောင်စီအနေနဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းပိုင်းကိုပြင်းပြင်းထန်ထန်ကန့်တွယ်လိုက်တဲ့အခြေအနေဖြစ်တဲ့ဆိုပြီးသုံးသပ်မှုတွေလည်းရှိနေတာပါစစ်ကောင်စီအရေးယူမှုကြောင့်ကောင်းကျိုးထက်ဆိုးကျိုးပိုများလာနိုင်တယ်လို့လူတွေရဲ့ဘဏ်တွေအပေါ်မယုံကြည်မှုကလည်းပိုပြီးတော့ခိုင်းမာလာနိုင်တယ်လို့ဘဏ်စနစ်အပေါ်မှာယုံကြည်မှုပိုပြီးတော့ကျဆင်းသွားတယ်လို့စောစောတုန်းကပြောတဲ့စီးပွားရေးပညာရှင်ကသုံးသပ်ပါတယ
်ဒါကတော့ခိုင်းလို့ပဲဟိုဖြစ်တဲ့နည်းနဲ့အဆင်ပြေလို့လွတ်အောင်လူကလင်ညာသွားကြမှာပဲလေနော်ဒီပုံမှာလည်းဟိုလမ်းကြောင်းမှန်ကိုသွားနေတာမဟုတ်တဲ့အတွက်ဘုရင့်ကမှားခဲ့တဲ့လမ်းကြောင်းကိုပြန်လျှောက်နေတာဖြစ်တဲ့အတွက်ကြောင့်တိုက်ပြီးစီးပွားရေးအတွက်နော်ဟိုဘိုင်လုပ်ငန်းရဲ့ခဏအကောက်လာကြဖြစ်ဟိုပြန်ကောက်စီးပွားရေးကောက်လာဖြည့်ဆည်းပေးနိုင်ကြအချိန်တွေတော့မရှိပါဘူးနော်မရှိုံနဲ့မကဘူးရတဲ့နည်းနဲ့ဟလာဆက်ပြီးလုပ်ကြမယ်ဟလာအဲဒီရတဲ့နည်းဆက်လုပ်တဲ့အခါမှာပို့ပြီးတော့ဟိုတိုက်ပြီးစီးပွားရေးပဲနဲ့လာကြလေဖြစ်လာမယ်ဆိုတာတော့သိကြပါလိမ့်အဓိကအဓိကထိုင်မှာတော့30ဆိုအများပြည်သူလူလူပေါ့နော်ဆိုတော့အဲ့လိုပဲသွားပါလိမ့်မယ်
ဘန်တုံးဆွဲသူပြည်သူတယောက်ကတော့သူ့ရဲ့အမြင်ကိုခုလိုပြောပါလေ
။ကက်စီကန်ကုန်ပါပေါ့နော်။ဘန်တွေကိုမဆုံးဘဲနဲ့ကြော်ကုန်မယ်။ခုဒီပြီးတော့မှပဲကားတန်ဖို့ရ350လောက်ကိုဘော့ရှော့တွေတူတက်သွားတယ်ပေါ့နော်ပြောချင်တာ။ဆိုတော့ခုကဒီ AR ကိုယူပြီးလို့ဆိုတော့ဟို AR တော့ဒီရင်ထဲကအသုံးများတဲ့တိုင်းတစ်ခုပါပဲ။ဆိုတော့တော်တော်များများရှိနေပြီးသားပေါ့နော်။ဆိုတော့ tick tick ခိုင်းပေါ်တော့ရှိနိုင်တယ်။နောက်ခုကစိုးရိမ်စိတ်တွေမြင့်တက်လာနိုင်တယ်။ဘန်ထဲမှာပတ်စံတွေအနည်းနဲ့များတော့ရှိကြမယ်။နေလေနေလေဆိုလုပ်ငန်းဆိုလည်းပဲကျွန်တော်လုပ်ငန်းတွေလုပ်နေတယ်လုပ်ငန်းတွေလျှောက်လည်းပဲကျွန်တော်ဆွေးနွေးမှုတွေရှိပါတယ်အဲ့တော့ profit loss ရော bank တွေကိုကျွန်တော်ဘယ်ခိုင်းတော့ဘူးခိုင်းနိုင်လို့ဆိုရင်ကျွန်တော် cash ကိုပဲခိုင်းတော့လို့ကြိုးစားနေကြတယ် cash ခိုင်းရဆိုတဲ့နေရာမှာလည်း1000000ရရေးထုတ်တာရှိနေတဲ့ကြောင့်ကျွန်တော်တို့အတန်သေးတွေကိုပို့ပြီးတော့ prefer ဖြစ်ရပါတော့အဲ့ဒါလေးကိုကျွန်တော်ရှောင်ကြည့်မိတော့တဲ့ခါကျတော့အခက်အခဲတွေအများကြီးကျွန်တော်တို့မှကြုံကြရတာရှိပါတယ်ဆွေးရဲ cash တွေလုံတော့ဘူးထုတ်တာမရှိဘူး bank ထဲမှာရှိနေတယ်ထုတ်တဲ့ခါမှလည်း limit ရှိတယ်ဘယ်လိုတက်နိုင်တဲ့ခါကျတော့ကျွန်တော်တို့ဒီပြုံးထုတ်ဖို့အတွက်ပြုံးထုတ်လာနိုင်တဲ့အလားအလာ ကျွန်တော်ရှိနေတာလေးတွေ့ရပါတယ
်မကြတဲ့ရပိုင်းကပဲရွှေစင်းလုံးမကြည့်မငင်ဖြစ်အောင်လုပ်တဲ့ဆူရဆွဲချက်နဲ့ရွှေလုံငန်းပိုင်ရှင်တွေကိုအေးအေးယူခဲ့တယ်လို့စံစည်းမတည်မငင်မှုဆွဲချက်နဲ့စံလုံငန်းရှင်နဲ့အယောင်စက်တာတာဝန်ရှိသူတွေကိုပါဖမ်းဆီးပြီးတော့အေးအေးယူတာတွေလည်းရှိခဲ့ပါတယ်ရှင်